ပလောဝမြို့ကနီတောင်မြိုကျေးရွာကိုသွားတဲ့ခီးစဲဆက်လီတစီဟာမနေ့မနေ့တုန်းကနုံမှုကျေးရွာနားအရောက်တမတော်နဲ့အီတိုက်ပွဲကြောင့်လက်နက်ကြီးနဲ့အပစ်ခံရပြီးနှစ်ဦးသေဆုံးက၅ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့စီပင်သာယာရေးဝန်ကြီးဦးစိုးထက်က RFA ကိုအတည်ပြုပြောဆိုပါတယ်
နှုံးမှုရွာတဲ့ချိန်မှာရွာမှာလူအတင်ချလုပ်ပြီးတဲ့ဆက်လီရဲတိုက်ချိန်မှာအေအေနဲ့တမတော်နဲ့တိုက်ပွဲဖြစ်တဲ့ဟာနဲ့သွားကြုံတယ်ကြုံတော့သူတို့နားကိုလက်နက်ကြီး၃လုံးလောက်ကျတယ်ပြောရခင်ဗျဆက်လီနားမှာနှလုံးကရေကန်းဆက်မှာကျတယ်တစ်လုံးကဆက်လီအပေါ်မှာလာကျတာအဲ့မှာကျတဲ့ချိန်ကျတော့ on the spot ယောက်ျားလေးတယောက်မိန်းကလေးတယောက်ဆုံးသွားတယ်လို့သိရတယ်အလုံး9ယောက်တိုင်းဒဏ်ရပဲမှာ2ယောက်ဆုံးတယ်9ယောက်ကတော့အခုပလက်ဝဆေးရုံမှာမနေညနေရပဲပြန်ခေါ်ပြီးတော့ကုတယ်ခင်ဗ
ျဒီဆက်လီမှာဒဏ်ရာရရှိသူတွေကိုပလောက်ဝဆေးရုံမှာခွဲစိတ်ကူတာဖို့အဆင်မပြေတာကြောင့်ဒီနေ့မှာစစ်တွေကိုလွှဲပေးလိုက်တယ်လို့ဝင်းကြီးဦးစိုးထက်ကပြောပါတယ်ပလောက်ဝမြို့ကနေခီးတဲ့18ဦးတင်ဆောင်လာတဲ့ခီးတဲ့တင်လျာတောင်မြိုကျေးရွာကိုအတွားနုံမှုကျေးရွာနာအရောက်မှာတိုက်ပွဲဖြစ်တာကြောင့်ကန့်ကတ်ပြီးထွက်ပြေးကြပါတယ်ဒီလိုကန့်ကတ်ပြီးထွက်ပြေးကြစဉ်မှာချက်ချင်းမပြေးနိုင်တဲ့ကလေးနဲ့လူကြီးတွေလက်နက်ကြီးထိမှန်တာလို့ပလောက်ဝမြို့နယ်စစ်ဘေးရှောင်ကူညီရေးဆောင်ရွက်နေတဲ့ဦးစာနီကပြောပါတယ်
ဆက်လေဆိုင်တိုင်းတိုက်ပွဲဖြစ်တဲ့ဆိုတော့လူတွေကဆက်လေပေါ်မှာမြင်မြန်ဆင်းပြီးတော့တရှုတွေကရီဆင်းပြီးတော့ရီကူးပြီးတော့ကုန်းပေါ်မှာအကုန်လုံးထွက်ပြေးတယ်ဆိုတော့အခုထိတဲ့လူတွေကချက်ချင်းမပြေးနိုင်တဲ့လူတွေကလေးနဲ့ပါနေဆိုတဲ့ပေါ့နော်အတက်ကြီးတဲ့လူတွေဆိုတော့အဲ့ဒီမှာဟိုတရှုတွေကကုန်းပေါ်ကိုပြေးကြပြီးအဲ့ဒီချိန်မှာဟိုလက်နဲ့ကြီးကကျလာတယ်လို့ပြောတာ
ဒီတိုက်ပွဲအတွင်းအပြစ်ခံရတာကြောင့်ရခိုင်တပ်တော်အေအေကပြစ်တာလားတမတော်ဘက်ကပြစ်တာလားဆိုတာမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ဒီလိုလက်နဲ့ကြီးထိလို့ကလေးတွေအပါအဝင်အရဲသားတွေတိစုံတာတွေရှိပေမဲ့တမတော်နဲ့ရခိုင်အတက်တော်ဘက်ကညှင်းဆိုကြပြီးအပြန်အလှန်ဆွဆဲတာတွေရှိပါတယ်။ဒီပစ်ခတ်မှုကြောင့်တိစုံတဲ့နေရာမှာတိုက်ပွဲမရှိဘဲတမတော်ဘက်ကတစ်ဖက်သက်ပစ်ခတ်တာကြောင့်အရဲသားတွေတိစုံတာလို့ရခိုင်တက်တော်ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်။
ဒီပလဲဝါကနေပြီးတော့တောင်ပြိုကိုသွားတဲ့ဆက်လေကိုနော်ဗမာစစ်တပ်ဘက်ကနေပြီးတော့တစ်ဖက်သက်ပစ်ခတ်တာဟိုကလေးတယောက်ပါဝင်3ဦးတေဆုံးပြီးတော့6ဦးတန်ရသွားတာရှိတယ်ဆိုတော့အဲ့ဒီနေရာမှာဘာမှတိုက်ပွဲဖြစ်ပွားတာမရှိဘူးเนาะမြန်မာစစ်တပ်ကနေပြီးတော့အဲ့ဒီသူတို့ရဲ့ဒီနှုံးဘူးတစ်ဖက်ကမှရှိတဲ့ဒီဗျူဟာစခန်းကနေပြီးတော့เนาะအဲ့လိုမျိုးဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်တာ
တမတော်ဘက်ကလည်းဒီပစ်ခတ်မှုဟာအေအေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အသက်2နှစ်ကျော်လောက်ရှိတဲ့ကလေးတယောက်အပါအဝင်2ယောက်တေဆုံးပြီး9ယောက်တန်ရာပြင်းထန်စွာရရှိတာလို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးမွန်းစော်ဦးတို့ကို RFA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒီနေ့မတပိုင်းအထိနုံဘူးကျေးရွာနာမှာပြစ်ခတ်မှုတွေရှိတာကြောင့်ကလတန်မြစ်အတွင်းဒေသခံတွေမသွားရကြဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်တပ်တော် AA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေဟာနေ့စဉ်ရက်ဆက်ဖြစ်နေပြီးတနေ့အတွင်းရဲသားတည်ဆုံမှုတရားဝန်းကျင်နဲ့ထိခိုက်ဒဏ်ရာရရှိသူ140ကျော်လောက်ရှိတယ်လို့ရက်ဖက်အဖွဲ့တွေရဲ့စီးနေအရာသိရပါတယ်